စိုးရကင်မှာတရားတွေဆောက်လမ်းတွေဖောက်တာကိုအမြဲတမ်းဂုဏ်ယူလေးရှိပေမဲ့မြန်မာပြည်ရဲ့အခြေခံအဆောက်အုံဟာအာဆီယံနိုင်ငံတွေထဲမှာအမြန့်ဆုံးဖြစ်နေပါတယ်။လမ်းပန်းဆက်တွေရေကောင်းရင်ကောင်းသလိုတိုင်းပြည်တိုးတက်ဖွံ့ဖြိုးလာမှာဖြစ်ပေမဲ့မြန်မာသေယူပို့ဆောင်ရေးဟာအလွန်အားနည်းနေကြောင်းမကြာမီကထုတ်ဝေတဲ့ NLD အစိုးရအကြံပေးအဖွဲ့ဖြစ်တဲ့မြန်မာဖွံ့ဖြိုးမှုအဖွဲ့အစည်းရဲ့2017စီးပွားရေးစာဆောင်မှာဖော်ပြထားပါတယ်။မေကောင်ဒေသလမ်းပန်းဆက်သွယ်မှုမှာမြန်မာကအောက်ဆုံးအဆင့်မှာရှိနေပြီးယူနန်နဲ့ဗီယက်နမ်ကအမြင့်ဆုံးအဆင့်မှာရှိနေပါတယ်။မြန်မာပြည်မှာကျင်းရွာအချင်းချင်းလမ်းဆက်သွယ်မှုရှိတာအတော်များပါလေ။ရခိုင်ပြည်နယ်မှာဆိုရင်ကျင်းရွာ40ရခိုင်နှုန်းလောက်ဟာလမ်းဆက်သွယ်မှုရှိကြပါဘူး။ချင်းပြည်နယ်မှာအလားတူဖြစ်ပါတယ်။ကရင်ပြည်နယ်မှာကျင်းရွာ30ရခိုင်နှုန်းမကွေးအေရဝတီနဲ့ကချင်းပြည်နယ်မှာကျင်းရွာ20ရခိုင်နှုန်းဟာလမ်းအဆက်အသွယ်မရှိကြပါဘူး။နေပြည်တော်နဲ့ရန်ကုန်တိုင်းမှာတောင်လမ်းအဆက်အသွယ်မရှိတဲ့ကျေးရွာက10ရာခိုင်နှုန်းကျော်ရှိပါလေ။ပို့ဆောင်ရေးဆက်သွယ်ရေးနဲ့စွန့်အင်ကန်ဒမှာရင်းသီးမြုပ်နှံမှုနည်းပါးရတဲ့ရပ်လာပေးဖြစ်ပါသေး
။ပို့ဆောင်ရေးကန္ဒပြည်ပြင်ပြောင်းလဲရေးအတွက်ဦးသိန်းစိန်အစိုးရက ADB အာရှဖွံ့ဖြိုးရေးဘဏ်ကိုတာဝန်ပေးပါတယ်။ ADB ကသက်ဆိုင်ရာဝန်ကြီးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုရယူပြီးနှစ်နှစ်သူတည်တနာလုပ်ပါတယ် NLD အစိုးရတက်လာချိန်မှာပို့ဆောင်ရေးကဏ္ဍပြုပြင်ရေး ADB အစီရင်ခံစာထွက်လာပါတယ်ကျေးလက်ဒေသနဲ့ရောအိန္ဒိယနိုင်ငံဒီနယ်ရောဆက်သွယ်နိုင်တဲ့ဇယိတ်သက်သာပြီးလုံခြုံစိတ်ချရတဲ့တည်ယူပို့ဆောင်ရေးစနစ်ကိုလာမယ့်12နှစ်အတွင်းပြီးစီးအောင်တည်ဆောက်မဲ့စီမံကိန်းကြီးဖြစ်ပါတယ်ပို့ဆောင်ရေးဌာနကိုဘယ်လိုပြုပြင်မလဲပို့ဆောင်ရေးဇယိတ်သက်သာအောင်ဘယ်လိုလုပ်ကြမလဲရထားပို့ဆောင်ရေးကားလမ်းပို့ဆောင်ရေးရေချောင်းပို့ဆောင်ရေးစသဖြင့်ဘယ်ပေါင်းစုံသူတည်သနာလုပ်ပြီး ADB ကအကြံပေးထားတာမို့စာမျက်နှာ100ကျော်ရှိပါတယ
်။တန်းပြည်အသပင်ထုတ်လုပ်မှု GDP ရဲ့300ခိုင်နှုန်း400ခိုင်နှုန်းလောက်အနည်းဆုံး3နိုင်မှရွေချက်အောင်မြင်နိုင်မယ်လို့ ADB ကခန့်မှန်းပါတယ်။ဒါဟာလွန်ခဲ့တဲ့ဆယ်နှစ်အတွင်းနှစ်စဉ်သုံးခဲ့တာရဲ့သုံးဆလောက်ပိုများပါတယ်။အဲ့ဒီတုန်းကတော့တိုင်းပြည်အစရင်ထုတ်လုပ်မှုတန်ဖိုးရဲ့တိရခိုင်နှုန်းကျော်ကျော်သာပို့ဆောင်ရေးအတွက်အသုံးပြုခဲ့တာကြောင့်မြန်မာဟာအငြင်းဆုံးဖြစ်နေတာမဆန်းပါဘူး။တရုတ်ဗီယက်နမ်နဲ့ထိုင်းဟာပို့ဆောင်ရေးအတွက်တိုင်းပြည်အစရင်ထုတ်လုပ်မှုရဲ့400ခိုင်နှုန်းကျော်နှစ်စဉ်သုံးလာခဲ့တာအကောင်းဆုံးဖြစ်နေပါတယ်။သူတို့လိုသုံးနိုင်အောင်လမ်းကုန်နဲ့လောင်စာကုန်တိုးမြှင့်ကောက်ခံဖို့အကြံပေးတာပါတယ်။ပုဂ္ဂလိကနဲ့အစိုးရပူးပေါင်းဆောင်ရွက်တဲ့လုပ်ငန်းတွေတို့ချက်ဘူးလေအကြံပေးတာပါတ
ယ်။ဒါကြောင့်လာမယ့်15နှစ်အတွင်းပို့ဆောင်ရေးကဏ္ဍမှာဒေါ်လာတန်း6000လောက်ရင်းနှီးမြှုပ်နှံဖို့လိုမယ်လို့လက်ရှိအစိုးရကခန့်မှန်းထားပါတယ်။လိုအပ်တဲ့အရင်းနှီး3ပုံ2ပုံသာအစိုးရကပေးနိုင်တယ်လို့ပို့ဆောင်ရေးဌာနအမြဲတမ်းအတွင်းဝန်ဦးဝင်းခန့်ကစင်ကာပူအခြေစိုက်ဂိုဗင်ဆိုက်ဒါအဖွဲ့နဲ့တွေ့ဆုံစဉ်ကပြောပါတယ်။အရင်ကတော့တရုတ်ကူညီကိုအများဆုံးလက်ခံခဲ့ပေမဲ့အခုတော့ပုဂ္ဂလိကနဲ့လက်တွဲလုပ်ဖို့ကြိုးပမ်းနေတယ်လို့ဆိုပါရယ်။ထိမ့်သိမ်းရေးအပိုင်းမှာအားနည်းလို့အခြေခံအဆောက်အုံယိုယွင်းပျက်စီးရပါတယ်။ယထာတည်ယူပို့ဆောင်ရေးဆိုရင်ဆယ်ရာခိုင်နှုန်းကိုသာတုံးနိုင်တာမို့မော်တော်ကားကိုအားကိုးနေကြရပါတယ်။အခုတော့ဂျပန်အစိုးရနဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အကူအညီတွေနဲ့ယထာပို့ဆောင်ရေးကိုပြုပြင်နေကြပါတယ်။
ဒေါ်လာတန်တရာကျော်ဂျပန်စီကချေယူပြီးရန်ကုန်မန္တလေးရထားလမ်းကိုပြုပြင်နေတာမို့ပြီးစီးသွားရင်ရန်ကုန်မန္တလေးရထားခရီးဟာ9နာရီသာကျမယ်လို့ဦးဝင်းခန့်ကပြောပါတယ်။နောက်ထပ်3နှစ်အတွင်းပြီးစီးမယ်လို့မျှော်လင့်ရပါတယ်။အရှုံးထွက်နေတဲ့နိုင်ငံပိုင်းရထားပို့ဆောင်ရေးကိုအမြတ်ဆုံးရအောင်ပြုပြင်ပြောင်းလဲဖို့ ADB အာရှဖွံ့ဖြိုးရေးဘဏ်ရဲ့အခုအညီယူနေကြောင်းသိရပါတယ်။ယထာပို့ဆောင်ရေးလုပ်ငန်းမှာယထာရွဲဟောင်းနဲ့စက်ကောင်းဟောင်းတွေကိုပြင်ရတဲ့ဇယိတ်ကဝင်ငွေနဲ့ပူများနေပါသေး။ယထာပို့ဆောင်ရေးဆိုင်ရာဆက်ပစ္စည်းနဲ့ယထာလန်ထိမ့်သိမ်းရေးအတွက်ခင်မီအတတ်ပညာသုံးမယ်လို့ဆိုပါတယ်။ရန်ကုန်မြို့ပယထာကိုအစ်စ်မြင့်တင်ဖို့အတွက်ဒေါ်လာ300ကျော်ဂျပန်စီကချေးထားပါလေ။တရုတ်ဘတ်စကား1000ကျော်ဝယ်ယူပြီးမြို့ပြတဲစုပို့ဆောင်ရေးပြုပြင်နေပါသေး။ပထမဆုံးအချိန်စီရနဲ့လိုင်းကားပြေးဆွဲနေတာဖြစ်ပါတယ်။ဒါပေမဲ့အမြဲတမ်းစောင့်ကြည့်ဖို့လိုတယ်လို့ ADB ကမြင်ပါတယ်။ဘတ်စကားပို့ဆောင်မှုအချိန်မှန်ရေးကိုအဓိကထားပြီးကုမ္ပဏီတွေကို contract ပေးတင်တယ်လို့ဆိုပါတယ်ခင်ဗျာ။